မြန်မာနိုင်ငံရခိုင်ပြည်နယ်အကြက်တဲအရေးကုလသမဂ္ဂလူညွေးကောင်စီကနေပြင်းထန်တဲ့ဆုံးဖြတ်ချက်ချမှတ်ဖို့တောင်းဆိုမှုတွေနဲ့အရေးယူမှုတွေဟာရခိုင်ပြည်ထနာကိုဖြည့်ရှင်းရမရောက်ပဲမြန်မာအသွင်ကူးပြောင်းရင်းနဲ့မြန်မာပြည်သူတွေအပေါ်သာအခက်အခဲပိုပြီးတော့တွေ့ကြုံရစေတယ်လို့မြန်မာအစိုးရဘက်ကတုံ့ပြန်လိုက်ပါတယ်အလုံးနဲ့သာတက်တည်ပြဖို့ပြင်ဆင်နေတဲ့မြန်မာအစိုးရလှုပ်ဆောင်ချက်တွေကိုအချိန်ယူစောင့်ကြည့်ဖို့နဲ့မြန်မာနိုင်ငံရေးတုံ့တက်သူတွေကနိုင်ငံတကာကိုတိုက်တွန်းလိုက်ပြီးအရေးယူမှုတွေကြောင့်မလိုလားအပ်တဲ့ပြဿနာရှိလာနိုင်တယ်လို့ထောက်ပြကြပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မမ်မီခသတင်းပေးပို့ထားတာပါ
ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းထန်တဲ့အရေးယူမှုတွေလုပ်တင်နေလို့ကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်မစ္စစ်ရန်ဟီးလီကမနေ့ကတောင်းဆိုထားပါတယ်ဒါအပြင်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုလည်းလက်ခံပေးဖို့အတွက်ထပ်မံတိုက်တွန်းခဲ့ပါတယ်ဒါပေမဲ့မြန်မာဆိုရဘက်ကတော့အရင်ရက်တီချက်အတိုင်းပြောင်းလဲမှာမဟုတ်ဘူးလို့သမရာယုံပြောရေးဆိုခွင့်ရှိသူဦးစောထေကပြောဆိုလိုက်ပါတယ်မီဒီယာထုတ်ဖောက်မှုအားနည်းတာတွေကြောင့်ရခိုင်ပြည်ပခမှာတကယ်ခံစားရတဲ့အသက်ခံတိုင်းရင်းသားတွေအတန်ပြောက်ပြီးတကဘာလုံးကဆွဆွဲပြောဆိုခံနေရတယ်လို့လည်းဦးစောထေးကပြောဆိုလိုက်ပါတယ်။လက်ရှိအချိန်မှာဒီဆွဆွဲမှုတွေကိုထိုးဖောက်ဖြေရှင်းနိုင်အောင်အလုံးနဲ့သာတက်တည်ပြဖို့အစိုးရဘက်ကပြင်ဆင်နေတယ်လို့ပြောဆိုလိုက်ပါတယ်
။ဆွပြေးသွားတယ်ဆိုတဲ့လူတွေပြန်လည်လက်ခံရဖို့မြန်မာနိုင်ငံကပြန်လည်လက်ခံဖို့အငြင်းသာအပြင်ပေါ့နော်။ဒါကိုပြောထားပြီးသားဖြစ်တယ်။အဲဒီပြန်လည်လက်ခံမဲ့ဒီစီကံတွေသဘောတူညီချက်တွေကျွန်တော်တို့ဘင်္ဂလားဒေ့ရှ်ဆောင်းရနေတာဖြစ်တယ်။အဲဒီပြန်လည်လက်ခံတဲ့အခါမှာလည်းကျွန်တော်တို့ကပြန်လည်နေရာချတာရေးစတဲ့မန့်ကိုလည်းကျွန်တော်တို့ကလေးထားပြီးဆောင်းရတယ်။သူတို့ကိုပြန်လည်လက်ခံပြီးဟိုခန့်ခန့်ပေါ့နော်။ခန့်နေမှာထားမဲ့သဘောမျိုးမဟုတ်ဘူး။သူတို့ရဲ့လူလာနေရက်နဲ့အနည်းဆုံးနေရာတွေမှာပြန်လည်နေရာချတာဖို့ဆိုကျွန်တော်တို့စီစဉ်ဆောင်းရနေတယ်။အဲဒါကိုလည်းပေါ့နော်။ Jian Happy Day နဲ့ဒီနိုင်ငံကပြန်လည်နေရာချတာရေးနဲ့ပတ်သက်ပြီးတောင်းဆိုလာမှာနော်။ဒါလေးကျွန်တော်တို့ဒီနိုင်ငံကိုဆောင်းရနေတယ်။အော်အစိုးရရဲ့အခုဥပဒေကျိုးပန်းနေတာကဘာလဲဆိုတော့မီဒီယာတွေမှာဆွဆွပြောကြားနေတာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဘက်မှာလက်တွေ့သိတာသင်ချားတဲ့တိုးတက်မှုတွေကြောင့်ဥပဒေကျိုးပန်းနေမြန်မာနိုင်ငံအစိုးရကကျွန်တော်တို့ပြောထားတဲ့သတိကိုယ်တွေအတိုင်းပေါ့နော်လှုပ်ဆောင်မယ်ဆိုတဲ့အားတွေကိုဒီအချိန်တိုတိုတွင်းမှာသိတာသင်ချားချားတိုးတက်မှုတွေရလာအောင်ကျွန်တော်တို့ကျိုးပန်းဆောင်နေတာဖြစ်တယ
်ကော်ဖီယာနဲ့ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ထဲမှာပါဝင်ခဲ့တဲ့ဦးအေးလွင်ကတော့နိုင်ငံတကာကိုရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလေးလာဖို့ခွင့်ပြုပေးထားသလိုပူးပေါင်းဆောင်ရွက်ဖို့လည်းဖိတ်ခေါ်ထားတာမို့နိုင်ငံတကာဘက်ကအပြုသဘောဆောင်ချိန်ကပ်မှုတွေလှုပ်ဆောင်ဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်။မြန်မာအစိုးရလှုပ်ဆောင်ချက်တွေကိုအချိန်ယူစောင့်ကြည့်ပေးဖို့လိုတယ်လို့လည်းသူကတိုက်တွန်းခဲ့ပါတယ်
။ဟုတ်ကဲ့ကျွန်တော်မြင်နေတာတော့ပြင်ဆင်နေတယ် preparation တွေလုပ်နေတယ်ဖွဲ့စည်းတွေဖွဲ့နေတယ်လုပ်ကြတာတွေသူတို့လုပ်နေတယ်လို့တော့ထင်တယ်။သို့သောအကောင့်ထက်ပေါ်တဲ့အစင်အထိကတော့သူတို့မှအချိန်လိုပါအောင်ပဲတဲ့ဒီလောက်တူတောင်းတဲ့ကာလအတွင်းမှာကျွန်တော်ဘယ်လိုလုပ်တာအဖြစ်တခုပြင်နေပါ့မလဲ
။ရခိုင်ပြည်နယ်ချက်တဲကိုအခြေခံပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှပြင်ထန်တဲ့အရေးယူမှုရဖို့အထိစ조사လာတာတွေကရခိုင်ပြည်ထနာကိုပြည်လည်မှုမပေးနိုင်ပဲပြည်သူတွေသာပို့ပြီးအထိနာစေတယ်လို့အစိုးရဘက်ကတော့မှတ်ချက်ပေးထားပါတယ်။
မြန်မာနိုင်ငံနဲ့မြန်မာပြည်သူတွေတွေ့စိတ်ဆော်မှုတွေကရခိုင်ပြည်နယ်ပြဿနာတစ်ခုရဲ့တည်းမဟုတ်ဘူး။ဒီဟာဒီကျွန်တော်တို့နိုင်ငံနဲ့ပြည်သူတွေကြုံတွေ့နေရတဲ့စိတ်ဆော်မှုတွေကတစ်ခုသာဖြစ်တယ်။အမြင်ပြီးတဲ့ကြီးမားတဲ့ဟာတွေအများကြီးရှိတယ်။ကျွန်တော်တို့ဒီမိုကရေစီအကျဉ်းကြီးကြောင်းရင်းနောက်ပြည်သူတွေဆွေးနွေးတဲ့ရင်နောက်ဆက်ဆက်ပြည်တော်စုပေါ်ထွန်းရေးဆိုတဲ့ကြီးမားတဲ့ကျွန်တော်တို့လုပ်ငန်းစဉ်တွေဆောင်ရွက်နေတဲ့အချိန်မှာအထောက်အကူဟိုမကြည့်ရအပြင်ပေါ့နော်ကျွန်တော်တို့ကိုပို့ပြီးတော့ခက်ခဲတွေဖြစ်ပေါ်နိုင်စေတာကခုနပြောတဲ့နိုင်ငံတကာကရေးယူစိတ်ဆုံးမှုတွေဆောင်ရွက်မယ်ဆိုတော့အနေထားပေါ်လာအကျုံတွေ့လာတာဖြစ်တယ်။ဆောင်ရွက်ချက်တွေကအဓိကဘယ်လိုသွားပြီးတက်ရောက်လဲဆိုတော့ကျွန်တော်နိုင်ငံမှာရှိတဲ့ပြည်သူအားလုံးတစ်နိုင်ငံလုံးမှာရှိတဲ့ပြည်သူအားလုံးကိုသွားပြီးတော့အကျိုးတွေ့ရမှုကြီးကြီးမားမားဖြစ်တွန်းစေတာဒီလိုမျိုးနိုင်ငံတကာရဲ့ကြိုးပမ်းဆောင်ရွက်မှုတွေကကျွန်တော်တို့ရဲ့အခုပြည်သူတွေနဲ့ကျွန်တော်တို့နိုင်ငံသွားနေတဲ့အခြေအနေကိုကျွန်တော်တို့အပြုသဘောကြိုးတွေ့ရမှုမရှိတဲ့အချိန်ကျွန်တော်တို့ဒီဘက်မှာဆိုးကျိုးတွေစတဲ့ကြတဲ့ချစ်ပေါ်လာပြီးနိုင်တယ်လို့ကျွန်တော်တို့တော့သုံးသပ်ပ
ါရခိုင်ပြည်နယ်သတင်းတွေကိုမျက်ချိန်မပြတ်လေ့လာစောင့်ကြည့်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကလည်းဒီလိုအရေးယူမှုတွေကြောင့်မလိုလားအပ်တဲ့ပြဿနာတွေပေါ်ထွက်လာနိုင်တယ်လို့ထောက်ပြပြောဆိုလိုက်ပါတယ
်ခုနကတော့အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကကိစ္စကိုပဲအရင်ကြည့်မယ်ဆိုရင်ဒီလိုဖိအားတွေလာမယ်ဆိုရင်ဟိုပြောင်းပြန်အကျိုးသက်ရောက်မှုတွေဖြစ်ပြီးတော့မှအဲ့မှာမလိုလားအပ်တဲ့ဟာတွေပါဖြစ်လာနိုင်တယ်ဟိုနိုင်ငံတကာကလိုလားလို့မျိုးလက်ရှိတော့ဆက်သူကြီးအကောင့်ထဲပေါ်နေတဲ့ဟာတွေကသွားပြီးတော့ထိခိုက်နိုင်တယ်အဲ့ဒါမှဒီမှာနိုင်ငံကလက်ရှိသွားနေတဲ့ဒီအတွင်းကူးပြောင်းကြီးပေါ့အဲ့ဒီမှာပါလာပြီးတော့ထိခိုက်နိုင်တဲ့အနေအထားတွေရှိတယ်ဒါကြောင့်မလို့အဲ့ဒီလိုမျိုးတန်ခတ်ရေးယူဖိတ်ဆိုတာတွေဘာတွေကတော့မလုပ်ပြမှုထင်တာပဲလေ
ဟုတ်ကဲ့ပါမြန်မာအစိုးရအနေနဲ့တော့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးယူဆုံးဖြတ်ချက်မကျရေးကြိုးပမ်းနေပါတယ် ချိန်ထဲမှာပဲလုံခြုံရေးကောင်စီမှာဗီရိုအာနာတုံးနိုင်တဲ့တရုတ်ဘက်ကလည်းဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိနေတဲ့ဒုက္ခတဲ့အရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးမှုတွေလှုပ်ဆောင်နေပါတယ်ရှင်။